င်ဂျင်နီယာပါကန်ဒေတာမှာကျောက်စင်းစုဖော်ခွင့်လိုင်စင်အပါအဝင်အခွန်ကောက်ခံမှုဆိုင်ရာဥပဒေမူကြမ်းအသစ်တွေကိုလွတ်တော်တင်ဟန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ကော်မတီကရေးဆွဲပြီးစီးသွားပြီးဖြစ်တဲ့အတွက်မကြာခင်မှာဥပဒေအဖြစ်ပေါ်ထွက်လာပြီးလက်ရှိဖြစ်ပေါ်နေတဲ့အလွန်အကျွံတူးဖော်မှုတွေကိုထိန်းသိမ်းနိုင်တော့မယ်လို့ကချင်ပြည်နယ်မဲဆန္ဒအမှတ်6ကိုကိုစားပြုတဲ့အနေဒီအမျိုးသားလွတ်တော်မှလည်းဖြစ်လွတ်တော်တင်ဟန်ဇာတာနဲ့တဘာဝပတ်ဝန်းကျင်ကော်မတီဝင်လည်းဖြစ်တဲ့ဦးခမောင်မြင့်ကပြောပါတယ
်ကျွန်တော်တို့ကအားလုံးတော်မြတ်ဥပဒေပြုနေတဲ့အချိန်မှာကျွန်တော်တို့က9ဧက3နဲ့ကျွန်တော်ဥပဒေကြမ်းနဲ့တော့ကျွန်တော်တို့ပြန်စာတက်ကော်မတီနဲ့ဆွေးနွေးညှိနှိုင်းလို့ပြီးသွားပြီလွတ်တော်အမျိုးသားလွတ်တော်ကိုကျွန်တော်ချဖို့ကြံတော့တယ်အဲ့ဒီမှာကဥပဒေမဲ့တယ်လို့ဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေစိုးမိုးမှုမရှိတော့ကျွန်တော်အလုံးထိရမှာထိရမယ့်အချိန်မှာဒီဥပဒေကိုထွက်ပြီးတော့မှကျွန်တော်ထိမယ်ပြီးရင်ကျွန်တော်တို့အဲ့ဒီနောက်မှာမှရပ်ပေါင်း90ဆိုတော့ကျွန်တော် resolution ဆိုတော့ဒီဥပဒေပြန်လုပ်ရမယ်လုပ်ပြီးတော့မှဒီလာမဲ့ပွင့်လင်းညာဒီကြမှာကျွန်တော်ကအစအရာရာပြည်ပြည်ပြင်းပြင်းနဲ့ထိမ့်နေထိမ့်နေအောင်လုပ်ရတော့မယ်ဧက90ဆိုတော့ကျွန်တော်ဒီမှာဝန်ထမ်းလည်းမရှိကျောင်းမြေဝန်ထမ်းလည်းမရှိအဲ့လိုမျိုးအတွက်ပေါင်းက50လောက်ပေးထားတယ်အဲ့လိုမျိုးကုမ္ပဏီတွေက50လောက်ပေးထားတော့မနိုင်မနေနဲ့ကျောင်းမြေဟုတ်ရုံးကလည်းမထိမ့်နိုင်တော့အကုန်လုံးကမရမတာဖြစ်ကုန်တာပေါ့ဗျာဒီထဲလည်းစိတ်ကဖြစ်နေတော့ကျောင်းစီမှာတကယ်တန်ဖိုးရှိတဲ့ကျောက်တွေဆိုလို့ရှိရင်လည်းနိုင်ငံတော်ကမရဘဲနဲ့ကျုံကျုံမှုရှိတာနဲ့ပဲကိုပဲလိုလိုဒီပဲလိုလိုနဲ့တစ်ဖက်နိုင်ငံအကုန်ရောက်သွားတော့ပေါ့ဗျာအဲ့လိုဖြစ်နေရောကျွန်တော်တို့ကဒါကြောင့်မို့လဲဥပဒေကိုအမြဲဆုံးလုပ်တာဒါတော့မှကျွန်တော်အရန်ကြပါတယ်တနည်းကြော်ကြပါတယ်ကျွန်တော်ဥပဒေလုပ်တာတော့မ
ှလက်ရှိဥပဒေမူကြမ်းထဲမှာကြောက်စိမ့်တူးယူခွင့်အစဉ်စဉ်ခွဲခြားတတ်မှတ်ထားပုံကိုလည်းဥက္ကမောင်မြင့်ကအခုလိုရှင်းပြပါတယ
်ဥကြတော့ကျွန်တော်တို့ရဲ့အကျိုးတူရဲ့လို့တော့မရှိတော့ပေါ့ဗျာဥကကျွန်တော်ပြထားတဲ့ဥပဒေကအလတ်စားရဲ့အသေးစားရဲ့လက်လုပ်လက်ဆိုင်၃မျိုးရှိတယ်ခုနမယ်ခေါ်ရမှာတော့အလတ်စားသူ့ပေါ်ထုတ်လုပ်မှုပေါ့နောက်တစ်ခုကအသေးစားသူ့ပေါ်ထုတ်လုပ်မှုရဲ့နောက်လက်လုပ်လက်ဆိုင်တာပဲအလတ်စားကတော့9ဧကနဲ့3နဲ့နောက်အသေးစားကတော့3ဧကတစ်နှစ်ပြရတယ်ကျွန်တော်တို့နောက်ဟာကြီးကတော့ကျွန်တော်တို့ကဒီနယ်ကိုလုပ်ပိုင်တဲ့တတိနိုင်မှလုပ်ပါဆိုကျွန်တော်တို့အဲ့လိုရည်ထားပြီ
းလုပ်ငန်းရှင်တွေအတွက်အဆင်ပြေအောင်တွင်းဝကွန်ကောက်တာကိုဖျက်သိမ်းပြီးတခြားအခွန်ကောက်ယူတာကိုလည်းရှော့ချဖို့ဒီဥပဒေမူကြားမှာထည့်သွင်းဖော်ပြထားတယ်လို့ဆိုပါတယ်ဒါအပြင်ကြောက်စိမ့်အချောတဲထုတ်လို့ရောင်းချတဲ့နေရာမှာလည်းပိုပြီးအဆင်ပြေအောင်ဥပဒေမူကြားအသစ်မှာအဆိုးပြုထားတယ်လို့ဥက္ကမောင်မြင့်ကပြောပါတယ
်ဥပဒေပြုတဲ့အထက်မှာဟုတ်တခုပါတော့ဗျာဟိုကတော့ဒီနေ့ချက်ခဲတာပေါ့ဥကြတော့ကျွန်တော်တို့ကကြောက်စိမ့်ကိုအချောတဲလုပ်မဲ့လုပ်ငန်းကိုကျွန်တော်ကတရားရခိုင်နှုန်းပြနိုင်ငံသားကိုနိုင်ငံသားယင်းနည်းမျိုးမှာပေးထားတယ်တူးတာတော့မပေးဘူးတချို့ကြတော့အဲ့တူးနေတဲ့ကုမ္ပဏီနဲ့ပဲဖက်ဆက်အိုအချိုးတဲ့လုပ်ငန်းမဲ့လို့ဒုတိယမျိုးနိုင်ငံတော်နဲ့ပဲဒုတိယမျိုးတွက်မြက်ဌာနနဲ့ပဲပူးပေါင်းပြီးတော့မှ joint venture အနေနဲ့ပဲလုပ်လို့ပေါ့ဗျာအဲ့လိုမျိုးကျွန်တော်တို့ပြီးသားတယ
်အရင်ရှိခဲ့တဲ့ဥပဒေအဟောင်းကိုပြင်ဆင်ပြီးအစ်စ်ပြန်လဲရေးဆွဲတာဟာဖကန့်ဒေတာကတဘာဝပတ်ဝန်းကျင်ကိုရေးရှည်ထင်းသိမ်းနိုင်ရေးအတွက်ရည်ရွယ်ချင်းဖြစ်ကြောင်းဥက္ကမောင်မြင့်ကပြောပါတယ
်ဒါစီရေးစက်နဲ့တဘာဝပတ်ဝန်းကျင်ထင်းရင်လို့ကျွန်တော်တို့ကလုပ်ရတာအဓိကကြောက်စိမ်းဆိုတာကကျွန်တော်တို့ကတကယ်တကယ်ကြတော့ဘုံဘလို့ထုတ်လို့လည်းမရဘူးဥထုတ်နေတဲ့ဥစ္စာကလည်းကျွန်တော်တို့ဟိုလုံးကဆိုလို့ရှိရင်ဇလုံးရောင်းတာနဲ့အခုတကူတော်ရောင်းတာနဲ့တူနေတယ်ဥကျွန်တော်ပြန်ပြောင်းရမှာအဲပြောင်းပြန်ဖြစ်အောင်ပြန်လုပ်ရမှာတို့ကဟင်းရဲ့ကင်းရဲ့လို့တခါလေနင်းကခွာတူမှဘာကြောင့်လဲဆိုတော့ဒီလုပ်ငန်းရှင်တွေကတော့ကုမ္ပဏီတွေကတော့တို့ကတော့ငွေကြေးတတ်နိုင်တဲ့လူနောက်ပြီးတော့မှတချို့ကျတော့ငွေကြေးလာလုပ်တဲ့လူတွေတချို့ကျတော့ဒီဥစ္စာဥစ္စာအပင်လို့တီးလာတဲ့အပင်မျိုးမှမဟုတ်ပါဗျာဒီ new river မှာဖြစ်လာရတဲ့ဥစ္စာဆိုတော့သူတို့ကပါတော့တူတူမှာကိုတော်ကြီးတွေစောက်စောက်ပြီးတော့မှအဲ့ဒီမှာတည်မှသာချိန်ချိန်ရှာရောင်းမယ်ဆိုတဲ့ပုံစံနဲ့လို့ကျွန်တော်ခံလိုက်ရတာပေါ့ဗျာ
။ဖကန်ဒေတာမှာရေမစေးကြောက်ကောက်တူတွေမကြာခဏတိတ်ဆုံးမှုတွေဖြစ်ပေါ်နေတဲ့ကိစ္စနဲ့အဲ့ဒီလူတွေအကြားမွေးရဆေးဝါးအလွန်ကျွံတုံးဆွဲနေတဲ့ကိစ္စကိုလည်းတိုင်းတော်ထည့်ရှင်းသွားဖို့စီစဉ်နေကြောင်းဥက္ကမောင်မြင့်ကပြောပါတယ်
။ဒီအရေဦးကြီးတွေကတော့ကျွန်တော်ရှိပါတယ်။ဘာကြောင့်လဲဆိုတော့သူတို့ချီမှလည်းရေမစေးရလို့တော့ကျွန်တော်တို့ကသူတို့ကင်ကြယ်လို့မရဘူး။ဧတုအထက်မှာလည်းပြမှုကျူးလွန်တဲ့လူတော့ဥပဒေရကျွန်တော်တို့အရင်ယူလို့ရတာပေါ့ဗျာအရင်ယူလို့ရတယ်ဆိုသူတို့အထက်မှာလည်းတရားမှာ50 60လောက်ကငွေစည်းဆွဲတဲ့လူတွေဖြစ်တယ်တရားလူတွေကျွန်တော်ပြန်လဲပြူထုံရမှာဒီအတွက်လည်းကျွန်တော်တို့ကသူတို့အတွက်လောက်ကင်ဝင်ပေးဖို့အတွက်ကိုကျွန်တော်စဉ်းစားပြီးတော့မှတပိုင်းတမိုင်းတို့ဒီအသေးစားတို့ကျွန်တော်ပြန်လှူထားပေးတာနောက်သူတို့ကိုလည်းကျွန်တော်တို့ကဒီ church တွေမှာလည်းဥ Christian church တွေဘာလို့မှလည်းမိစတွေမှာအချို့ဓာရီတို့ရင်စည်းတို့တို့သူတို့စိတ်တော်အရစိတ်လေလာရင်မှကောင်းကျင်တယ်ဆိုလို့ရှိရင်သူတို့ ဒီမရှိကတော့အေဂျီပင်တို့ဘယ်တော့မှလည်းဖြတ်ဆောင်နေမှာလေကျွန်တော်တို့မျိုးစည်းဝါးတွေဖြတ်ပေးနေပါတယ်နောက်ပြီးတော့မှဒီမတုံးဆွဲအောင်လဲကျွန်တော်တို့ကပညာပေးတာတို့ဘာလို့ညာတို့လုပ်ကြတာပေါ့ဗျာဒီ NGO တွေဘာတွေနဲ့နောက်တစ်ခုကရောင်းတဲ့လူတွေဘာတွေလဲကျွန်တော်တို့ကတက်နိုင်လို့တော့သားတာပေါ့ဗျာဥပမာတော့တော်တော်များများကတော့ဖြီးဖြီးရောင်းလေးလုပ်တော့မယ်ဆိုတော့အကုန်တော့နည်းနည်းတော့တချို့စဉ်းပြေးကုန်ကြပြီ
ဖက်ကန်ဒေတာမှာလက်ရှိအခြေအနေအရမတည်ငြိမ်မှုတွေဖြစ်ပေါ်နေပေမဲ့လည်းနောက်တစ်ချိန်အေဂျင့်တည်ငြိမ်သွားရင်တော့တရားစတာတွေကိုခွဲဝေသုံးဆွဲနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းဥက္ကမောင်မြင့်ကပြောပါတယ
်ဥပဒေပြဋ္ဌာန်းလည်းကျွန်တော်တို့ကဒါကြောင့်လဲဆိုဒီမငြိမ်းချမ်းတဲ့ကာလမှာအကယ်၍ကျွန်တော်တို့ကဒီမိုကရေစီနဲ့ဆက်ရွယ်လို့ရလာပြီဆက်ရွယ်ရလာပြီဆိုကျွန်တော်တို့အချင်းပြည်နယ်မှာကိုယ်ပိုင်အုပ်ချုပ်ရေးနဲ့ကိုယ်ပိုင်ဥပဒေပြဋ္ဌာန်းနိုင်ခွင့်ရှိရင်သူတို့အနေနဲ့လည်းအချင်းချင်းကျွန်တော်အစိုးရအချင်းကဒီ power sharing တို့ resource sharing တို့လုပ်ရမယ်။လုပ်ရတဲ့အချိန်မှာကျွန်တော် centralize ကြီးပဲလုပ်လို့မရဘူး။အဲ့ကျွန်တော် shop ပြရမယ်။ shop ပြတဲ့အချိန်မှာဒီတန်ရစားစားဆို resource search ရလဲကြံနေရဦးမှာအဲ့လိုကြံနေရအောင်လဲကျွန်တော်တို့ကနိုင်ငံသုံးနည်းဆိုလို့မှထားတာ။ဒီများရရင်တော့ဘာပဲရှိဖြစ်တချင်ပြည်နယ်မှာလဲအလုံးဒီပေါင်းစုဥစ္စာတွေပေါ့ဗျာ။အလုံးအတူတူလှုပ်ရှားကြပေါ့ဗျာ။အဲ့ဒီအချိန်ကြမှာလွတ်လွတ်လပ်လပ်ဥချင်းလေးကတော့ကျွန်တော်တို့ကတော့အပြည့်မနေနေပဲနဲ့မလုံးကျုံလေးပဲနဲ့တူးနေတဲ့ကြောက်တရားလဲကြော်လဲမထိနိုင်ဘူးအဆူကလည်းမရဘူးဒီထဲမှာလဲအခွန်ကောက်ကသူတို့ကတူးတဲ့လူတွေကပြရတာများတယ်ဟိုဘက်လည်းပြရဒီဘက်လည်းပြရဒီဘက်ကလည်းအခွန်များဆိုတော့ပြုတ်ပြီးပဲရောက်ကုန်တာပဲလေအလုံးကဒီမှာအခွန်မဆောင်ကြပဲနဲ့သူတို့တိတ်တိတ်နဲ့အကုန်ရောက်ကုန်တယ
်ဒီဥပဒေတစ်ကိုအောက်တိုဘာဒါမှမဟုတ်နိုဝင်ဘာလောက်မှာအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဥက္ကမောင်မြင့်ကပြောပါတယ်ဒီဥပဒေမူကြမ်းကိုအတည်ပြုပြီးရင်တော့ဤဥပဒေအစ်စ်တွေဆက်လက်ထုတ်ပြန်သွားမယ်လို့သိရပါတယ်ခင်ဗျာ